ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနက်ဗာနီအောက်ကလာတော့အဆိတ်ခံခံရမှုမှာနိုင်ငံတကာသတင်းမီဒီယာတွေဆွဆွဲသလိုရုရှားစုကနောက်ွယ်ကနေပါဝင်မှုရှိတယ်ဆိုတာမဟုတ်မှန်ကြောင်းနဲ့ရုရှားနာမည်တက်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့နက်ဗာနီကအမေရိကန်နဲ့လက်တွဲလှုပ်ဆောင်တာသာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့2020နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောပါတယ်နဗာနီနဲ့ပတ်သက်ပြီး Balanced Online စုံစမ်းထောက်လှမ်းရေးသတင်းအဖွဲ့ကရုရှားရဲ့ Insider Das Spiegel နဲ့ American CNN သတင်းဌာနတို့စီကရတဲ့အချက်အလက်တွေပေါ်မူတည်ပြီးဒီသတင်းသက်သက်ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာတွေဟာစုံစမ်းစစ်ဆေးမှုမဟုတ်ဘဲ American ထောက်လှမ်းရေးအဖွဲ့ရဲ့တင်ပြချက်တွေကိုတရားဝင်အောင်လုပ်ပေးတာသာဖြစ်ကြောင်းလည်းသမ္မတပူတင်ကပြောပါတယ်သတင်းသမားတွေနဲ့ရုရှားနိုင်ငံသားတွေရဲ့မေးခွန်းတွေကိုဖြေကြားပေးတဲ့သမရရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဆန်ရကင်တွင်မှုရုရှားအစိုးရရဲ့နိုင်ငံစီးပွားရေးဆန်ရရုံးကန်နေရမှုတွေကနေနိုင်ငံတကာဆက်ဆံရေးဆန်ရအထိသမရကပြောကြားခဲ့တာဖြစ်ပါတယ်။နောက်တက်လာမဲ့အမေရိကန်သမရဟာအတွေ့အကြုံရင့်ကျက်သူတူဖြစ်တဲ့အတွက်ပြဿနာတွေကအားလုံးမဟုတ်ရင်တောင်တချို့ကိုတော့ဖြေရှင်းပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။